အနည်း20နီးပါးကြာအာဖဂန်စစ်ပွဲကနေအမေရိကန်တပ်တွေတဖြည်းဖြည်းဆုတ်ခွာနေချိန်မှာပဲတာလီဘန်သဘုံတွေကလည်းနယ်မြေတစ်ခုပြီးတစ်ခုသိမ်းပိုက်နေတာကြောင့်ဟိုတစ်ချိန်လုံးကလို့တာလီဘန်သဘုံတွေရဲ့ထိန်းချုပ်မှုအောက်အာဖဂန်နစ္စတန်နိုင်ငံကျရောက်သွားမှာကိုစိုးရိမ်ကြောင်းအမေရိကန်စစ်ဘက်အကြီးအကဲတဦးကပြောပါတယ်။အာဖဂန်ဆိုင်ရာအမေရိကန်တပ်မှုကြီးဗိုလ်ချုပ်ကြီးစကော့မေလာက ABC ရုပ်သံရဲ့ This Week အစီအစဉ်မေးမြန်းခန်းတွင်ဖြေကြားရမှာတာလီဘန်တွေအင်အားပြန်ကောင်းလာကြောင်းနေမီပြန်လဲလက်လွတ်ဆုံးရှုံးနေရတာအတွက်စိုးရိမ်စရာအကောင်းကြောင်းအာဖဂန်မိတ်ဆွေတွေခြံထားခဲ့ရတာမျိုးကိုသူ့အနေနဲ့မနှစ်သက်ဘူးလို့ပြောသွားတာပါအမေရိကန်တပ်တွေဆုတ်ခွာနေတာနဲ့အမျှတာလီဘန်တွေပိုလှုပ်ရှားလာကြပြီးမေလအစောပိုင်းကစလို့နေမီတွေတစ်ခုပြီးတစ်ခုသိမ်းပိုက်လာလိုက်တာအခုဆိုရင်ခရိုင်ဒေသ100ကျော်သိမ်းပိုက်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်အာဖဂန်မှာဆယ်စုနှစ်နှစ်ခုကြာဆင်နွှဲခဲ့တဲ့စစ်ပွဲအတွင်းအမေရိကန်စစ်သည်2300လောက်ကြာဆုံးခဲ့ပေမဲ့အမေရိကန်ရဲ့တိုက်ပွဲတွေအောင်မြင်မှုရခဲ့တယ်လို့ဗိုလ်ချုပ်ကြီးမေလာကဆိုပါတယ်ခင်ဗျာ